ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကိုဗစ်နဲ့အဆုတ်ယောဂအခန်းအကြောင်းပြောပြထားပါတယ်။ကိုဗစ်ယောဂသဘာဝအရယောဂအခန်းရှိသူတွေမှာပိုပြင်းပြင်းထန်ထန်ခံစားစေရတာကအဆုတ်နဲ့ရှင်ကောင်းယောဂအခန်းရှိသူတွေအတွက်ဆိုရင်ပိုတော့တရားရဲ့သက်ဆိုင်နေတယ်လို့ကျမကြီးပညာရှင်တွေကသတိပေးနေပါတယ်။ဘယ်လိုတရားရဲ့သက်ဆိုင်ပြီးယောဂပိုပြင်းထန်စေကဘယ်လိုကာဝယ်ပြီးဘယ်အချိန်မှအမြဲဆုံးဆက် ခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးချပါမယ်โอเคသုံးနေပြေကောင်းသူကြီးဇာဝင်ကြီးပမခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ယောဂါကယောဂါအခက်ရှိတဲ့ဒီနေရာမှာပြင်းထန်မှုတော်တော်များပြီးတော့ဒီတည်ဆုံးမှုအထိပါဖြစ်တဲ့အတွက်ကျွန်တော်တို့ဒီအဆုံးနဲ့ရင်ကောင်းဆိုင်ရာယောဂါတွေအတွက်ရောဆရာကြီးဘယ်လိုထူးခြားမှုတွေတွေ့ထားလဲ
ကိုဗစ်ယောဂါကတော့ဒီယောဂအခန်းရှိတဲ့သူတွေမှာတော့ဖြစ်ခဲ့ပြီဆိုလို့ရှင်ယောဂခံထားကြောက်မှုကပိုပြီးတော့ပိုပြင်းထန်စေတယ်ပေါ့နော်အဲ့တော့အဆုံးနဲ့ပတ်သက်ရင်တော့ကျွန်တော်တို့မှာ COPD ပေါ့ Chronic Obstructive Pulmonary Disease လို့ခေါ်တဲ့ယောဂပမာလို့ပြောရင်တော့အဆုတ်ပွပန်းနာယောဂပြောလဲရတယ်နာရရှိအဆုတ်ပွလေပြွန်ကျင်းယောဂလို့ပြောလို့လည်းရတယ်အဲတချို့ကလည်း Chronic Bronchitis လို့ Emphysema လို့ဒီလိုလည်းခေါ်တာရှိတယ်တိုးောက်တော့ COPD ခေါ်တာပေါ့အဲ့ဒီယောဂရှိတဲ့သူတွေဆိုလို့ရှိရင်ပို့ပြီးတော့ပြင်းပြင်းထန်ထန်ခံစားမှုလည်းများတယ်ဒေဆုံးမှုလည်းပို့ပြီးတော့များတတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအခုလို့ဖြေရတာကဘာကြောင့်အဓိကဖြေရလဲဆရာကြီး
COVID-19 ကခန္ဓာကိုယ်တစ်ကိုယ်လုံးကိုယောဂဖြစ်စေနိုင်တာပေါ့နော်အဲအဆုတ်မှာကတော့အဓိကဖြစ်စေနေရာတစ်ခုလို့ပြောလို့ရပါတယ်အဲ့ဘာဖြစ်လို့လဲဆိုရင် COVID-19 ကဒီ pneumonia ဆိုတဲ့ယောဂကိုဖြစ်စေအောင်နော်အဆုတ်မှာ pneumonia လို့ခေါ်တဲ့အဆုတ်ရောက်တဲ့ယောဂဖြစ်တဲ့အခါမှာအောက်ဆီဂျင်တွေကျမယ်လူနာမောမယ်ကျွန်တော်ဒီ COPD လို့ခေါ်တဲ့ဆုပ်ပွားပန်းနာယောဂမှာဒီကိုဗစ်ယောဂမဖြစ်ဘဲနဲ့လူကောင်းတယောက်ဟောကိုဗစ်ယောဂမဖြစ်သေးခင်ကာလာတီကိုမောနေတတ်တယ်ပေါ့နော်ကျင်ကျက်နေတတ်တယ်အဲ့ဒီလူမှာနမိုနီးယားထပ်ဖြစ်လိုက်တယ်ဆိုလို့ရှင်တော့သူကပို့ပြီးတော့ခံစားရတာပေါ့အနေကိုရလေသူကအောက်ဆီဂျင်ကအတမန်လူကောင်းတွေနဲ့မတူဘူး COPD လူနာတွေဆိုလို့ရှင်အောက်ဆီဂျင်68မှာမရှိတတ်ဘူးသူတွေညော့နေတတ်တယ်တချို့ဆိုရင်95 96အဲ့လောက်ပဲပုံမှန်ရှိတယ်နည်းနည်းလေးလှုပ်ရှားလိုက်တယ်ဆိုရင်90အောက်တောင်မှရောက်နေတတ်တယ်ကိုဗစ်နမိုနီးယားဖြစ်လိုက်တဲ့အခါဆိုလို့ရှင်တော့သူကနမိုနီးယားရလိုက်တယ်ဆိုတော့အောက်ဆီဂျင်ပိုကျသွားတာပေါ့အဲ့တော့ငကိုရမှအောက်ဆီဂျင်မပြည့်တဲ့ COPD ဆိုတဲ့ယောဂတွေရှိနေတဲ့သူတွေမှာအောက်ဆီဂျင်ကကိုဗစ်ဖြစ်လိုက်တယ်ဆိုရင်ပိုပြီးကျသွားတော့ပိုခံစားရတဲ့သဘောပါပဲ
ဟုတ်ကဲ့နှစ်ထပ်ကွန်းပိုပြီးတော့ဒဏ်ကိုဆောက်ပြီးတော့ခံရရတာပါဆရာနော
်ဟုတ်ပါတယ်ဗျ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုမဖြစ်အောင်ကာကွယ်နိုင်တဲ့နေထားမျိုးရှိလားဆရာ
တကယ်တော့ तू ကထူးထူးခြားခြားကြီးကာကွယ်ရမယ်တော့မဟုတ်ဘူးပေါ့လေတာမန်လူတွေလိုပဲကာကွယ်ရမှာပါပဲဘာကြောင့်လဲဆိုတော့ဒီ COPD ရှိတဲ့သူတွေမှာ COVID-19 ကပိုပြီးတော့ဖြစ်တယ်ဆိုတော့တတိထောက်ဒါမျိုးတော့မရှိဘူးအတမန်တွေလိုပဲဒီဘိုးကကိုခံရမရှိတဲ့သူတွေကိုအကုန်လုံးကိုဝင်ပါဆိုတဲ့ခါကျတော့ COPD ကလည်းတမန်တွေလိုပဲဖြစ်တဲ့အတွက်ဝင်ပါပဲပေါ့ဒါပေမဲ့ကာကွယ်တဲ့ခါကျတော့ COPD မရှိတဲ့လူကောင်းတွေကာကွယ်တဲ့နည်းကိုပဲသူ့ကိုသုံးရမှာပါပဲအော်အိမ်မှာနေမယ်နောက်ပြီးတော့အပြင်ထွက်ခဲ့လို့ရှိရင်လည်း social distancing ပေါ့နော်ဝေးဝေးနေမယ်နောက်တစ်ခါ mask တွေကိုသုံးမယ်အမြဲတမ်းနှာခေါင်းကြီးအုပ်ထားမယ်ပေါ့နော်နောက်တစ်ခုကတော့လက်ခဏခဏဆက်ပြန်နဲ့ရေနဲ့စနစ်တရဆေးမယ်ပေါ့ hand gel သုံးမယ်ပေါ့အခုရှိတာကတော့တချို့ကထင်တာပေါ့နော် COPD ဆိုတော့အနာရရှိအဆုတ်ပွားယောဂဖြစ်တယ်အနာရရှိယောဂဖြစ်တယ်ဆိုကိုယ်ခံနေမယ်သူများတွေပို့ပြီးတော့ပိုးကူးလွယ်မယ်လို့တော့ထင်ကြတာပေါ့နော်နောက်တစ်ခုကဖြစ်နိုင်တဲ့အချက်ကတော့အဲ့ဒီအချက်ကိုထောက်ကူပြုတဲ့အချက်ကတော့ဒီ patient တွေကဆေးရုံဆေးကန်းကိုခဏခဏသွားတဲ့အခါကျတော့လူနာပေါင်းစုံနဲ့တွေ့ရတာပေါ့လေဒီတော့ကူးစက်ဖို့အတွက်တော့နည်းနည်းတော့ chance ပိုများတယ်လို့တော့ပြောနိုင်ပါတယ်
ဟုတ်ကဲ့ဆရာအဲ့ဒီဒီဆေးရုံဆေးကန်းခဏခဏသွားရတဲ့အတွက်တော့အကျံပြုချင်တာရှိလားဆရာအခု COVID ကာလမှာလေ
ကျွန်တော်ကတော့ဒီ COPD ခေါ်တဲ့ဆုတ်ပတ်ပန်းနာရှိတဲ့သူတွေကိုနှစ်မျိုးခွဲထားတယ်ဗျတာမန်ယောဂရှိရယ်ဆေးနဲ့မှန်မှန်ကန်ကန်တောက်ပြီးတော့ယောဂညင်နေတဲ့လူတွေဆိုလို့ရှိရင်တော့ဒီဆေးတွေတောက်ဆေးတွေရှူဆေးတွေကိုမှန်မှန်ဆက်ပြီးတော့သုံးနေပါဆေးကန်းကိုလာတဲ့အခြေအရေးတွေကိုရှော့ချခိုင်းတာပေါ့ဥပမာဆိုပါစို့အရင်တော့ဆိုရင်နှစ်လတစ်ခါ၊သုံးလတစ်ခါဒီလိုလာခိုင်းတာမျိုးတွေရှိတယ်။ဒါကလည်းလိုအပ်လို့ကျွန်တော်တို့ခေါ်ကြရတာပါ။ဒါပေမဲ့ခုလိုကိုဗစ်ကာယောဂဖြစ်နေတဲ့အချိန်မှာတော့ခဏခဏလာတဲ့အခြေအရေးတွေကိုတက်နေတဲ့လောက်ချဲပလိုက်တာပေါ့။မလာဘဲနဲ့ကျွန်တော်တို့ tele consultation လို့ခေါ်တဲ့ဥစ္စာမျိုးနဲ့လုပ်နိုင်တယ်။ဒီပုံမှန်ဆေးတွေမှန်မှန်လုပ်မယ်။ဒါဆိုရင်ဆေးဥစည်းကမ်းကိုလာရတာနည်းသွားမယ်။ပြည်ပြင်ကိုမှန်မှန်ဆေးသုံးနေမယ်ဆိုလို့ရှိရင်ယောဂကြွလေဆိုတဲ့ exacerbation တွေပေါ့။အဲ့ဒါမျိုးတွေနည်းသွားတဲ့အခါကျတော့သူတို့ကုသမှုနည်းစီတာပေါ့တကယ်လို့ယောဂကြွနေပြီသူတို့ကယောဂလည်းဖောက်တတ်တယ်သူ့ရဲ့သဘောကိုကယောဂကြွလွယ်တယ်ဥပမာဆေးလေးတောက်တဲ့သူတွေအမုံမွားရင်နန်းတတိရှူမြဲတဲ့သူတွေရာသီပြောင်းလို့အဖျားဖြစ်တဲ့သူတွေပေါ့နော်ဒီလိုလူတွေဆိုလို့ရှိရင်တော့ဒီ super ယောဂကြွလာတယ် acute exacerbation ကိုခေါ်ပါတယ် အဲ့ဒီလူနာတွေကိုတော့စဉ်းစားပြန်တယ်ဗျ။အာသူ့ဘာသူယာတိပြောင်းလို့ဒါမှမဟုတ်ဆောင်းရပြောတဲ့အနန္တတွေမုံမွားရရှိမိလို့ဓမ္မတဲလို့စသဖြင့်ယောဂကြွလာလို့ရှိရင်ယောဂရေရိုးကြွတာပဲလား။ဒါမှမဟုတ်ကိုဗစ်ဖြစ်တာပဲလားဆိုတဲ့ဥစ္စာကိုစဉ်းစားရတယ်။ဒါကြောင့်မလို့သူယောဂကြွပြီဆိုရင်တော့ယောဂလက္ခဏာလည်းဆိုးတယ်ဆိုရင်တော့ emergency department ကိုမြင်မြန်လေးပြခိုင်းရတာပေါ့လေ။ဘာဖြစ်ဆိုရင်သူကဒီဖြစ်လူတွေတဲ့ဆိုင်ခန္ဓာရင်းနေတဲ့အတွက်ကြောင့်မလို့ဖြစ်ပြီဆိုရင်အသက်အန္တရာယ်ရှိတတ်တယ်။
ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာနောက်ထပ်သတိပြုတင်တာရောရှိသေးလားဆရာကြီး
။နောက်တစ်မျိုးတော့ရှိသေးတယ်ဗျ။ COPD လို့ခေါ်တဲ့ယောဂါတော့မတက်မှတ်ရသေးဘူး။နာရာရှိချောင်းဆိုးနေတယ်ပေါ့ဗျာ။လာနေချီပြီးနေနေချီပြီးဆိုးနေတယ်။ခုကြမှာ COVID လည်းဖြစ်တဲ့ခါကျတော့ဒီချောင်းဆိုးဟာ COPD ပဲလား။ COVID ဖြစ်နေတာလား။စသဖြင့်ပေါ့ဒီလူလေးတွေတန်ကြာတွေရှိတယ်။အဲ့ဒီလူတွေဆိုလို့ရှိရင်လည်းတင့်တော်တဲ့အချိန်မှာတော့ဒီ clinic ကိုလာစေချင်တာပေါ့။ဘာကြောင့်လဲဆိုတော့သူတို့ကကိုဗစ်ဖြစ်တာမဖြစ်တာတဲ့တစ်ဖက်ကလည်း COPD ရှိနေတယ်နဲ့။နောက်ကျွန်တော်နိုင်ငံဆို TB တွေပါလည်းရှိတယ်။ရောရှုပ်နေတတ်တယ်။ဒါကြောင့်မလို့ဒါတွေလည်းနည်းနည်းအချိန်နေအခွင့်တာပြီဆိုတဲ့အချိန်ကြလို့ရှိရင်တော့ပြည်ပလူနာဌာနကိုပြပေးဖို့တော့လိုအပ်တယ်ဆိုပြီးအကြံပေးထားတာတွေရှိပါတယ်။
ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာဆရာကြီးဒီခွဲတယ်တဲ့လက္ခဏာရောရှိလား။ကိုဗစ်ကြောင့်ဖြစ်တာလား။ဒီပုံမှန်ရှိထားပြီးသားဒီအဆုတ်နဲ့ရင်ကောင်းရောဂါကြောင့်ဖြစ်တာလားပေါ့နော်။ခုနနာတာရှိအဆုတ်ပွား
။အဲ့ဒီ COPD အဆုတ်ပွားမနက်လူနာတွေကသူတို့ရဲ့သဘောကမောတတ်တယ်။လှုပ်ရှားရင်မောတယ်ပေါ့နော်။နောက်ပြီးတော့ရင်ထဲမှာကြက်နေတတ်တယ်။တခါလေအသက်ရှူလိုက်လို့ရှိရင်ရှူရှူနဲ့အသက်မြည်တတ်တယ်ပေါ့နော်။နောက်ချောင်းလဲဆုတ်တတ်တယ်၊တလေလဲထွက်တတ်တယ်။ချိန်လိုက်မယ်ဆိုရင်တော့ခုကိုဗစ်ရဲ့လက္ခဏာတွေကလည်းဒါတွေပါတာပဲ။အဖျားလေးပါတယ်ပေါ့။ကိုဗစ်မှာတော့ပို့ပြီးတော့ပါတတ်တယ်ပေါ့နော်။ဒါပေမဲ့လက္ခဏာတွေဖြစ်တဲ့ကာလကွာတယ်ဗျ။ကိုဗစ်ကတော့ရဲ့တူတူအတွင်းမှာဖြစ်မှာပေါ့။COPD လူနာကြတော့လာနေချီးပြီးတော့ဖြစ်နေတဲ့သဘောရှိတာပေါ့ဆိုတော့ကဖြစ်တဲ့ကာလအတိုင်းတာတော့ကွာခြားမှုရှိတယ်သို့တော်လည်းပဲ COPD လို့မသတ်မှတ်သေးတဲ့ COPD လူနာမှာ COVID ဖြစ်ပြီးတွဲပြီးတော့ရှိတယ်ဆိုတဲ့ဥစ္စာမျိုးလည်းဖြစ်နိုင်တာပေါ့နော်ဆိုတော့နှစ်ခုစလုံးက history ပေါ့မေးလိုက်လို့ရှင်တော့တချို့ကရက်တူတူနဲ့ဆိုတာ COVID ဖြစ်ဖို့များတယ်ပေါ့အဲရက်ရှည်လာပြီးဆိုလို့ရှင်တော့ငိုတဲ့ COPD ရှိနေတာခု COVID ထပ်ဖြစ်လာမဖြစ်လာတော့ test လုပ်မှာပဲသိရမှာပါဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုလက္ခဏာပြလာရင်တော့မဖြစ်မနေသေးဘူးအများကြီးတင်လဲဆရာကြီး
ဟုတ်တယ်ဗျအဲ့တော့အဖျားလည်းရှိလာမယ်အမောကလည်းပိုဆုလာမယ်ချောင်းဆူရာတွေကလည်းများလာမယ်ဆိုရင်တော့ဖြင့် COVID ကရောဂါကာလမှာတော့ COVID ကိုကျွန်တော်တို့ exclude လုပ်ဖို့လိုပါတယ် COVID မဟုတ်ဘူးဆိုတာကိုတည်တည်ပြနိုင်ဖို့အတွက်စစ်ဆေးဖို့လိုပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ